ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စစ်ဝင်ရုံးပါဝင်လက်နက်ကိုင်တွေနဲ့ဒီကနေ့ထိခြားသည့်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ34ယောက်ထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီထံရသွားပါတယ်။နိုင်ငံတောင်ပိုင်းဖြစ်ခဲ့မှုဖြစ်တဲ့ကွာချီမျိုးကတရုတ်ကောင်စစ်ဝင်ရုံးကိုလက်နက်ကိုင်တိုက်ခိုက်ပုံခွဲမှာ3ယောက်ကစီးနင်းတိုက်ခိုက်ရမှာတော့အနည်းဆုံးလူ4ဦးသေဆုံးကြောင်းလည်းအနာဂတ်နေ့ပြောဆိုထားတာပါ။ဒီနေ့မနေ့မှာပဲကောင်စစ်ဝင်ရုံးဝင်ပေါက်ကပြည်ဝဗီဇာရှောက်တဲ့နေရာမှာကျန်တဲ့ဖော်ရီဝန်လာနေအောင်တက်ခတ်သူတယောက်ကအတိခံဖောက်ခွဲရကနေတက်ခတ်မှုစဖြစ်တယ်လို့လည်းပါကစ္စတန်ရ ेंजर တပ်ဖွဲ့ကဒိန်းတော်တွေကိုပြောပါတယ်။ဖောက်ခွဲမှုနဲ့နောက်ဆက်တွဲကောင်စစ်ဝင်ရုံးလူမျိုးကြီးထားတဲ့တပ်ဖွဲ့နဲ့နိုင်နေချီတက်ခတ်မှုတွေအတွင်းတက်ခတ်ကျန်တဲ့တက်ခတ်သူနေရာတည်ဆုံးသွားတဲ့အကြောင်းလဲဘုံမူကြီးဖိုက်ဆယ်ကပြောဆိုခဲ့တာပါ။တက်ခတ်သူတွေတယောက်ကောင်စစ်ဝင်ရုံးနဲ့ထိရောက်ခဲ့တဲ့အကြောင်းအစိုးရမှထွက်ပေါ်တဲ့ဒိန်းနေရာမှန်မှန်ကန်ကြောင်းလဲပြောဆိုသွားပါတယ်။တက်ခတ်မှုတွင်ရတက်ဖွဲ့ဝင်လုံးနဲ့ပါကစ္စတန်နိုင်ငံသားဗီဇာရှတ်သူလူတည်ဆုံးသွားတဲ့အကြောင်းလဲရတက်ဖွဲ့နဲ့ဆရာဝန်တွေကအတည်ပြုထားပါတယ်။ပါကစ္စတန်နောက်တော်မှာဘလူးချစ်စတန်ပြည်နယ်ခြေဆိုင်ခွတ်တော်ရေးဖွဲ့ကဖြစ်တဲ့ဘလူးလူမျိုးရေးတပ်ဖွဲ့ကတော့တက်ခတ်မှုကိုသူတို့စီစဉ်လာဖြစ်ကြောင်းကြေညာခဲ့ပြီးအတိကံတက်ခတ်သူ300ရဲ့တပ်ဖွဲ့တွေကိုလည်းထုတ်ပြန်ခဲ့ပါတယ်။တက်ခတ်သူတွေကကောင်းကိုခဏလမ်းမှရထားခဲ့ပြီးကောင်းစုံဝင်ကိုလာရဲ့ချိန်မှာပဲလူမျိုးရေးတပ်ဖွဲ့တွေကကြားဖြတ်တားဆီးရလို့လည်းအနာဂတ်တွေကပြောပါတယ်။တက်ခတ်သူတွေထားခဲ့တဲ့ကားထဲမှာတော့နောက်ပိုင်းမှာဖောက်ခွဲပစ္စည်းနဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တာပါ။ကောင်ချင်းတို့တက်ခတ်မှုနဲ့နိုင်နေငယ်တော့ချပြီးအနောက်မြောက်ဘက်အိုရဇိုင်ဒေသမှာလူအုပ်ထဲပြင်းထန်တဲ့ဘုံတလုံးပောက်ခွဲရတာလူ30ထက်မနည်းတိဆုံးပြီး40ကျော်တန်ရရသွားတယ်လို့တိဆုံးလို့ရေးတွဲပို့တိုးလာနိုင်တယ်လို့လည်းဒေသခံအားလုံးအနေနဲ့ကိုယ်ရင်တွေ့ရတဲ့သူတွေကခံမှန်းနေကြပါတယ်။